2022ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်အာဏာသိမ်းလိုက်တဲ့နောက်စစ်အာဏာရှင်စနစ်ဆန့်ကျင်ရေးခုခံတော်လှန်သူတွေထဲမှာအမျိုးသမီးတွေများစွာပါဝင်လာခဲ့ပါတယ်။ဒီအမျိုးသမီးတွေဟာလက်နက်ကင်တော်လှန်ရေးမှာပါဝင်နေကြတာတွေရှိသလိုတိုက်ခိုက်ရေးမဟုတ်ဘဲတော်လှန်ရေးရဲ့တခြားရေးကြီးတဲ့ကဏ္ဍတွေမှာဥဆောင်ပါဝင်နေကြတာတွေကိုလည်းတွေ့မြင်ရမှာပါ။ဒီထဲရှမ်းပြည်နယ်တောင်ပိုင်းကတော်လှန်ရေးမှာထဲထဲဝင်ဝင်ဥဆောင်ပါဝင်နေတဲ့လွတ်တော်ကုစလေတော်ချယ်ရီမောင်လည်းပါဝင်ပါတယ်
။အကုန်လုံးမဲယုံကုစလေတွေပါတီအားလုံးမဲယုံကုစလေရှိမှာပဲကျမတို့ကမဲရီခဲရတာပေါ့နော်။အဲ့ဒါကိုကျမတို့မဲလိန်တယ်လို့ဆွဆွဲတယ်ဆိုကျမတို့လည်းဒါလက်မခံနိုင်ဘူးပေါ့။ဒါမတရားအာဏာသိမ်းတာပဲဆိုပြီးတော့တပိတ်တီတွားကြတာပေါ့နော်။နောက်ပြီးတော့ဟောပြောပွဲတွေမှာကျမတို့ကတက်ဟောကြတာပေါ့ဒီ။နောက်ပိုင်းခါကျတော့ကျမတို့ကုစလေတွေအရင်ဆုံးဝရမ်းထုတ်တယ်။ဝရမ်းထုတ်တဲ့ချိန်မှာကျမကတော်ရွာဖက်ကိုရှောင်ခဲရတာပေါ့နော်။
သူ့မှာသားသမီးလေးယောက်ရှိပါတယ်။သူဒီလိုတိမ်းရှောင်ခဲ့ရပြီးနောက်မှာခင်မောဖြစ်သူကိုလည်းစစ်တပ်ကဖမ်းဆီးဖို့ကြိုးစားတာကြောင့်ကလေးတွေကိုမိဘဆွေမျိုးတွေစီမှာထားခဲ့ပြီးသူတို့ဇနီးမောင်နဲ့နှစ်ယောက်တော်လန်ရေးမှာဥဆောင်ပါဝင်ခဲ့ကြပါတယ်။နှွေဦးတော်လန်ရေးမှာစပြီးပါဝင်ကလေးကအခက်ခဲပေါင်းစုံကိုကြုံတွေ့ခဲ့ရတယ်လို့သူကပြောပါတယ်။
လူငယ်အားစုတွေအကုန်လုံးစုပြီးတော့ဒါတင်တန်းတွေတေးကိစ္စတွေလောက်ကြပါဘောနော်အဲ့လိုတဲ့အချိန်မှာပဲကျမတို့ပြည်သူလူတော်ကုစလေကသူကဒီလက်နေရရှိရေးအတွက်ပဲကျမတို့ဘက်ကမြို့နယ်နေစွန့်စားပြီးထွက်တဲ့အချိန်မှာဖမ်းခံလိုက်ရတယ်ဖုံးဖော်လို့မရတော့ကျမမလေးတမျိုးနယ်လုံးကကျမတို့ကလေးတွေအလင်းနဲ့ထုံလို့တဲ့နေရာတွေရှိတယ်အတင်တန်းပေးတဲ့နေရာတွေရှိတယ်နောက်ပြီးတော့ဟိုစခန်းဆိုတစ်ခုထည့်ထားလို့ရတာမဟုတ်ဘူးလေနော်ကျမတို့ဘက်ကမြို့နယ်ဆိုတာကရားပြည်နယ်တဝဲကျကျော်လောက်ရှိရလေအကျယ်ဝန်းကအမှကျမတို့လူဟိုဖက်ဆုဖက်ဆုဆိုအဲ့နေရာတွေအကုန်ရွှေ့ရတော့မယ်ဘာဖြစ်ဆိုသူဖုံးထဲကလည်းအကုန်ပါသွားပြီ။နေရရွှေ့ဖို့အဲ့ကျွန်တော်ဆိုကျွန်တော်ဆိုတက်ဆန်တကြမ်းမှမရှိဘူး။ကားစီဖို့လည်းမရှိဘူးပေါ့နော်။အဲ့လိုဖြစ်တဲ့အချိန်မှာကျွန်မအမှအပတ်စံလေးလိုက်ချီရတော့အဲ့ရောတော်တော်ဒုက္ခရောက်တယ
်။ဒီအခက်အခဲတွေဒါမကအသက်အန္တရာယ်ကိုပါချိန်ချောက်တဲ့အထိကြုံရတာတွေရှိခဲ့ပေမဲ့ပြည်သူတွေတော်လှန်ရေးအဖွဲ့သားတွေရဲ့တန်ရုံးစင်ကြောင့်ဒေါ်ချယ်ရီမောင်တို့ဇနီးမောင်နဲ့အန္တရာယ်တွေကိုကြံ့ကြံ့ခံရင်ဆိုင်ခဲ့ပါလေ။
ဒီအများပြည်ဒီငကူကလေးရှိတဲ့လက်နက်ကန်ဖွဲ့စည်းတွေကသူတို့ပြောမယ်ဆိုရင်ကျမတို့ NLD ပါတီကိုတိတ်ပြီးတော့မကြိုက်ကြဘူးပေါ့နော်။အမကြိုက်တဲ့ခါကျတော့ကျမတို့ကိုစလေလည်းသူတို့ကမကြည်ဘူး။မကြည်တဲ့အပြင်ပြည်ပြင်းနဲ့ဒီပြည်သူ့ကွယ်ရေးတပ်ဖွဲ့တွေကအင်အားကြီးလာတဲ့ဟာကိုကျမတို့မဲတော့ပေါ့။ကျမတို့လင်မယားနေအောင်လည်းတတ်ဖို့အထိအမျိုးတွေဖြစ်လာတော့ပေါ့။ဒီမှာကမလုံခြုံပေါ့။မလုံခြုံတဲ့ခါကျကျမကလေးနဲ့ကျမအဖေမင်းနဲ့တနည်းအားဖြင့်ရွှေ့ရ။အဲသူဟိုပြောမယ်ဆိုရင်အရန်ဒုက္ခရောက်တယ်ကိုယ်စလေရတော့ဒါတတိယနိုင်ငံထွက်မလားနေဆက်လာနေမလားဆိုတော့ကျမလည်းမနေနိုင်ဘူးပေါ့နော်ကျမတို့ဒီမဲထဲပြီးခဲ့တဲ့ပြည်သူတွေဟာဒီလောက်ထိအသက်လည်းပြီးတယ်အခုဆိုရင်ဒါအိုးအိမ်ကြီးရောအကုန်လုံးပြီးပြီးအပြင်ပေါ့နော်နောက်သူတို့ကိုလည်းအင်္ဂါလည်းအများစုနှုတ်ခဲ့ပြီးပြီပေါ့ဒီဟာကိုကျမတို့ကထားပြီးတော့မသွားရဲဘူးပေါ့နော
်ဒီတော်လန်ရဲ့မှာသူ့အတွက်မမတ်ရရဖြစ်စေတဲ့အရာတွေကလည်းအများကြီးပ
ါဟိုဒဏ်ရာရတဲ့ကလေးရဲ့ကြဆုံသွားတဲ့ကလေးတွေကျမမျက်စိထဲနေမထွက်ဘူးပေါ့နော်ကလေးတွေကအကုန်လုံးက20ပတ်ဝန်းကျင်နဲ့25ပတ်ဝန်းကျင်နဲ့ဆိုတော့အရင်ငယ်လို့တော့ပေါ့နော်။ဒါပေမဲ့သူတို့အဖေမေနဲ့တွေ့တဲ့အချိန်မှာသူတို့အဖေမေတွေကသူတို့အမေတွေကလေအားတဲ့သူတို့တားအောင်ဂုဏ်ယူရမှာဆိုတဲ့ဟာမျိုးတွေဖြစ်လာတာပေါ့နော်။အမှကျမအရင်အော်တယ်ပြည်သူတွေတလောက်တိခံနိုင်မယ်လို့မထင်ဘူး။ကျမတို့မျက်ကြီးမနေ့နေ့ထိန်ရတဲ့အချိန်ပေါ့နော်။ပြီးတော့ဆေးရုံရောက်တဲ့ရဲဘော်တွေဆိုကျမအရင်ဆုံးတော့ကြည့်ပေးရတာပေါ့နော်။ခြေလေးအင်္ဂါဆုလွန်သွားတဲ့ကလေးတွေပေါ့။ကျမအမျိုးထက်မှလည်းကိုလေးအင်္ဂါဆွလုံးလာလည်းအများကြီးပဲကျမမောင်ကိုတိုင်းဆိုလည်းမျက်လုံးပေါ့နော်နောက်တယောက်ဆိုလည်းခြေထောက်ပေါ့နော်အဲ့အဲ့လိုမျိုးလေးပေါ့အမှတို့အရန်ဟောပေါ့စိတ်တကြတဲ့အချိန်ပေါ့ဒီဟိုတေချင်စိတ်ပေါက်တဲ့အချိန်မှာကျမလည်းဟိုအရန်စိတ်ထင်ရတယ်ရန်စာတွေကပေါင်လေးနှစ်ဖက်စလုံးထိတဲ့ဟာမျိုးပေါ့အရေးပြားတဲ့ဂုံးလန်ကုန်တဲ့အချိန်မှာတေတေရတဲ့တန်နေတို့မခံနိုင်တော့မထဲတော့ဘူးပေါ့မကူတော့ဘူးပေါ့ပုတ်ပြီးပုတ်ပြီးတော့တင်းနဲ့တီဆိုတဲ့ဟာမျိုးတွေတော့ကျမတွေးရပေါ့နော်အဲ့ကျမအဲ့ဒါတည်းကမျက်စိတန်းနေမထွက်တဲ့ဟာလေးပေါ့။ဒါပေမဲ့သူတို့ပြန်ဒီကောင်းတော့တော့လေ။ခြေအူးတက်ပြီးတော့လေအရှိတိထွက်ကြတယ်ကလေးတွေရတယ်။အရင်စစ်အားထက်တယ်တော့ကြတော့လေနော်။အဲ့အဲ့ဒါကြီးလေကျမမမေ့နိုင်ဘူ
း။သားသမီးတွေကိုခွဲခွာပြီးတွန်လန်ရေးမှာပါဝင်နေတဲ့သူအတွက်နာကျင်ခံစားရတာတွေရှိပေမဲ့တိုင်းပြည်အရေးကိုဦးစားပေးဖို့ဆုံးဖြတ်ခဲ့တယ်လို့ဒေါ်ချယ်ရီမောင်ကပြောပါတယ်
။တကယ်တော့ဆိုကျမကလေးလေးရောက်လေကျမဟိုတကွေးတပြားစီအကုန်လုံးပြစ်ထားရတာပေါ့နော်။ဒါမဲ့ဒီကျမကလေးလေးယောက်ထက်ဆိုင်ရင်ဒီမှာရှိတဲ့ကျမပြည်သူတွေတသိန်းကျော်ရှိရဲ့ပေါ့ခုစီပြေချောင်းဆို3000ကျော်ပေါ့နော်အဓိကကျမတို့ပေါ်တွေဆိုဘယ်သူမှနေလို့မရတော့ပေါ့ကျမမဲထဲတဲ့လူတွေကကျမတို့ထောက်ခံခဲ့တဲ့လူတွေကနေလို့မရတဲ့အချိန်မှာဆိုရင်တော့သူတို့တွေကိုကြည့်ပေးရမှာပဲပေါ့နော်
သူအနေနဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေအများကြီးကြုံခဲ့ရပေမဲ့မြန်မာပြည်မှာစစ်အာဏာရှင်စနစ်အမြင့်ပြုတ်ရေးပြည်သူတွေရဲ့တော်လှန်ရေးအောင်မြင်တဲ့အထိဆက်လက်ပြီးပါဝင်သွားမယ်လို့ဒေါ်ချယ်ရီမောင်ကပြောပါတယ်။တော်လှန်ရေးကြီးအောင်မြင်ပြီးသွားတဲ့အခါမှာလည်းဒီမျိုးဆက်တဲ့လူငယ်တွေရဲ့ပညာစွမ်းနဲ့ပြည်ပကပညာတော်သင်လူငယ်တွေရဲ့စွမ်းအားတွေကနိုင်ငံမှာဒီမိုကရေစီပြန်လည်ထူထောင်နိုင်လိမ့်မယ်လို့ဒေါ်ချယ်ရီမောင်ကယုံကြည်မျှော်လင့်နေပါတယ်ရှင်။နောက်ဆက်နေတွေ့လဲကျေးဇူးတင်ပါတယ်။